မြန်မာနိုင်ငံမှာအများပြည်သူနဲ့သက်ဆိုင်တဲ့ဗန္ဒားရေးစနစ်ခေတ်မီလာစေဖို့နိုင်ငံတကာအကူအညီဖြင့်ဒေါ်လာ55သန်းအကူအညီပေးမှဖြစ်တဲ့အကြောင်းကမ္ဘာ့ဘဏ်ကကြေညာလိုက်ပါတယ်ပြည်သူ့ဗန္ဒားစီမံခန့်ခွဲမှုတွေမှာခေတ်မီလာစေဖို့အပြည့်ပြည့်ဆိုင်ရာဖွံ့ဖြိုးရေးအေဂျင်စီ IDA ကချင်းငွေဖြည့်ဒေါ်လာတန်30မှတည်ပြီးဗြိတိန်နိုင်ငံတကာဖွံ့ဖြိုးရေးဌာန UKAID ကဒေါ်လာ16သန်းခွဲအော်စတြေးလျနိုင်ငံက8သန်းခွဲနဲ့စုစုပေါင်း55သန်းထည့်ဝင်သုံးဆွဲမှဖြစ်တယ်လို့လည်းကြာသပတေးကကမ္ဘာ့ဘဏ်ရဲ့ကြေညာချက်ကဖော်ပြခဲ့တာပါဒီစီမံကိန်းနဲ့အစိုးရကဗန္ဒားငွေတွေကိုစနစ်တကျစီမံခန့်ခွဲပြီးအများပြည်သူအတွက်ဝန်ဆောင်မှုပေးရမှာထိရောက်မှုရှိစေဖို့ရည်ရွယ်ထားတယ်လို့လည်းပြောပါတယ်ကမ္ဘာ့ဘဏ်ရဲ့ဥက္ကဋ္ဌဂျင်ယွန်ကင်းရဲ့ဒီနှစ်စမတ်မြန်မာနိုင်ငံခီးစဉ်အတွင်းမှာလည်းဖွံ့ဖြိုးရေးအတွက်ကမ္ဘာ့ဘဏ်နဲ့နိုင်ငံတကာအဖွဲ့အစည်းတွေကဒေါ်လာ10,000မြန်မာနိုင်ငံကိုအကူအညီပေးမှဖြစ်တဲ့အကြောင်းကြေညာထားတာပါအကူအညီတွေကိုတော့မြန်မာနိုင်ငံသားအများစုမိခိုလို့လောက်ကနေတဲ့စိုက်ပျိုးရေးကဏ္ဍနဲ့လက်စစ်တရားရရှိရေးကျန်းမာရေးစတဲ့အများပြည်သူဝန်ဆောင်မှုကဏ္ဍတွေမှာသုံးစွဲမယ်လို့လည်းပြောဆိုထားပါတယ်။မကြာသေးခင်နှစ်တွေအတွင်းအပြောင်းအလဲနဲ့တူနိုင်ငံကဖွံ့ဖြိုးရေးအကူအညီတွေပေးရနေတဲ့မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုဟာ2014-2015မှာတရုတ်နိုင်ငံထက်တောင်ပိုများပြီး 9,800 ထိရှိလာနိုင်တယ်လို့လည်းကမ္ဘာ့ဘဏ်နဲ့အပြည့်အစုံငွေကြေးရန်ပုံငွေဖွဲ့ IMF တို့ကခန့်မှန်းထားကြပါတယ်။